မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြလုပ်လိုက်တဲ့လောက်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲရှုံချလိုက်ကြပါရယ်ဒီလိုပြင်းထန်တဲ့ရှုံချချက်ကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းထောက်ခံထားတာပါမြောက်ကိုရီးယားအပေါ်အနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့သိတာထင်ရှားတဲ့နောက်ထပ်အရေးယူဆောင်ရွက်ချက်တွေလုပ်သွားမယ်လို့တောက်ကြနဲ့နောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ကြေညာထက်ထဲမှာဖော်ပြထားပါရယ်ဘလို့အရေးယူမှုမျိုးတွေလုပ်မလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးဒေတာရင်တင်းမာမှုတွေတိုးလာနိုင်တယ်ဆိုရဲဆိုရင်မှုကြောင့်ကနအူးမှာတရုတ်နိုင်ငံရဲ့သဘောတူညီမှုမရခဲ့ပေမဲ့တရုတ်နဲ့အချင်းချင်းဆွေးနွေးပြီးမှဒီကြေညာချက်ကိုအတည်ပြုလိုက်နိုင်တာပါ။မြောက်ကိုရီးယားနိုင်ငံဟာရင်းငုတ်တင်းမောတစင်းပေါ်ကနေအင်္ဂါနေ့တုန်းကဂျပန်နိုင်ငံဘက်ကိုဒုံးကျည်ပြစ်လွတ်ခဲ့တာပါ။ဒါဟာမြောက်ကိုရီးယားအတွက်ရေထဲကနေပထမဆုံးအအောင်မြင်မြင်ပြစ်လွတ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဆက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြစ်လွတ်မှုဖြစ်ပါတယ်။ဒါဟာခွင့်လွှတ်နိုင်စရာမရှိတဲ့အစဉ်ချင်းမဲ့တဲ့အပြုအမူဖြစ်ပြီးဂျပန်ရဲ့လုံခြုံရေးကိုချင်းချောက်တဲ့လို့ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကိုကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ကိုချိုးပေါက်တယ်ဆိုပြီးလုံခြုံရေးကောင်စီမှဆွေးနွေးကြတာဟာဆိုးဝါးတဲ့ရန်စမှုဖြစ်တယ်လို့အပြစ်မဲ့သူကိုအပြစ်ရှိကြောင်းဆွဆွဲလိုက်တာမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိချုံမင်ဒုတ်ကစနေနေ့မှာပြောပါရယ်